ဧပြီလ3ရက်နေ့ဒီကနေ့မှာဖဲခုံမြို့နယ်မိုးပြင်းမြို့မြောက်ဖက်လက်မိုင်ကျော်အကွာမှာရှိတဲ့စစ်ကောင်စီအခြေစိုက်စခန်းကိုဂရီနီဒေါ်လာရေးပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဂရီနီလူအခွင့်ရေးအဖွဲ့တည်ထောင်သူကိုပညာကအခုလိုပြောပြပါတယ်
။ဟိုပြဲဖက်မှာပေါ့တိုက်ပွဲဖြစ်တယ်ပေါ့နော်။ဒီလင်းနေနေပေါ့နော်ကျွန်တော်ခေါ်တာဒီဖဲခုံအာမိုးပြဲရီကတာမှာရှိနေတဲ့တပ်လေအာစစ်ကောင်စီတပ်ကိုကျွန်တော်ဂီနီတမလိုင်းအရန်စုကနေဝင်ရောက်တိုက်ခိုက်တာပေါ့နော်။အာဒါဒီမနေ့ဖြစ်တဲ့ဟာပါအာလောလောဆယ်မိုးပြဲမြို့ပေါ်မှာတချို့ညနေမှာလူနည်းနည်းပါအနေချင်းရှိတာရှိပါတယ
်ဂရီနီလို့လည်းခေါ်တဲ့ကြားပြည်နယ်လေဆက်နာကစစ်ကောင်စီအခြေဆိုင်အမှတ်422ချေမြတ်တရင်ဟာမိုးပြဲရေကတာအနီးမှာအထိုင်ချထားတဲ့တရင်ဖြစ်ပါတယ်အဲ့ဒီတရင်ဟာမိုးပြဲနဲ့ဖေခုံချားမှာတည်ရှိနေပြီးတော့စစ်ရေးအရာအဓိကကြတဲ့နေရာတစ်ခုဖြစ်ပါတယ်ပြီးခဲ့တဲ့နှစ် November လာတဲ့တင်းလေးလုံးစစ်စင်ရေပထမနေ့မှာတော့ဖေကုံမိုးပြဲဒေသစစ်ကောင်စီတပ်ကခြေကုပ်ယူထားတဲ့ဝါယီစုပလိုင်းဒုံထူထံပွဲကုံ3ပွဲကုံ7ညာဝိုင်းပီကေကောခုဆောင်ကန်းစီကားနှစ်စတဲ့စခန်း၈ခုထပ်မနေဂရီဒီဒေါ်လာရေးပူပေါင်းတပ်တွေကသိမ်းပိုက်နိုင်ခဲ့တာပါဂရီဒီဒေါ်လာရေးပူပေါင်းတပ်ကနေပြည်တော်ထိကျုံထားနိုင်ပြီးတော့စီရဲအရာမြေပြင်အသာစီးရနေပြီးမိုးပြဲမြို့အနီးအမှတ်422ချင်းမြတ်တရင်မှာပဲစစ်ကောင်စီကကြမ်းရှိနေခဲ့တာလို့ဂရီဒီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်အဲ့ဒီတော့ကမိုးပြဲမြို့မှာတိုက်ပွဲပြင်းထန်ကလေးကမြို့ခံတွေအိုးအိမ်ဆုခွာဘေးလွတ်ရာမှာတိမ်းရှောင်နေကြပြီးတော့လက်ရှိမြို့ထဲမှာနေအိမ်တန်ရှင်းရေးပြန်လုပ်သူနဲ့အိမ်ဆောက်အဖြစ်နေထိုင်သူအနေချင်းသာကြမ်းရှိနေတာလို့ဂရီဒီလူခွေရီတီထောင်သူကိုပညာကပြောပါတယ်။ဒေသအခြေအနေမလုံခြုံသေးတာကြောင့်တော်လိုင်းရဲ့တပ်ဖွဲ့တွေကနေရက်ပြန်နေခွင့်မပြုသေးပါဘူး။စစ်ကောင်စီအခြေဆိုင်အမှတ်422ချင်းမြတ်တရင်အနာတိုက်ပွဲနဲ့ပတ်သက်လို့အနည်းနာမှရှိနေတဲ့ဒေသခံတဦးကအခုလိုပြောပါတယ်
ခုလည်းမူပြဲမှာလည်းလှုပ်တယ်အပံတော့ကျမတို့နေတဲ့နေရာမူပြဲနဲ့လွယ်လင်ကြရောနှစ်ဖက်စလုံးတော့ကြားနေရတော့ပေါ့နော်ဒီရက်ရောမင်းရောတော့ရှော့ကြားရတယ်အဒီရောညရောတိုက်ပွဲပဲလှုပ်ချင်တယ်ပဲအပံတော့မသိသေးဘူးပေါ့နော်လေးနေ့လေးနားမှာတော့လှုပ်နေသေးတယ
်ဧပြီလ၂ရက်မနေ့ည9နာရီလောက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိတဲ့ဖေကုံမြို့နယ်အနောက်ချမ်းစိုက်ခွန်ရွာကိုစစ်ကောင်စီကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ကိုပညာကအခုလိုပြောပါတယ်
။လော့ဆယ်လူကတော့ဟိုရှစ်ယောက်ထိခန့်တန်ရလို့ပြောတော့ဗောနော်။အာဘုံကြီးက6ကျင်းနဲ့လာကျဲပြောတော့ဗောနော်။ရှစ်ယောက်ထိရနေရတော့နည်းနည်းလေးတန်ရပြင်းထန်တယ်လို့ပြောတယ်။အာနေအိမ်စစ်နှလုံးဟိုထိခက်ပျက်စီးတယ်လို့အချမ်းမြတ်တော့ကျွန်တော်အဲ့လိုတိထားတာရှိပါတယ်ဟုတ်။
ဒေသခံတို့ကလည်းအခုလိုဆက်ပြောပါတယ်
။လေရင်လာပြီးတော့ကျမတို့ခြေလက်မူပြမှာကျင်းလာကျင်းလာလို့နောက်မှဆောင်ကြည့်တော့ဖေခုံရဲ့အနောက်ဖက်ချမ်းမှာဖြစ်သွားတယ်ပေါ့နော်။အဲ့နေရာမှာလေတခါမှမဖြစ်ဘူးဒီတခါမှပဲပါမှဆုံးကြတယ်ပေါ့နော်။တိုက်ပွဲလည်းတခါမှမဖြစ်သေးဘူးပေါ့နော်။အဲ့မှာလည်းပြည်သူတွေပဲရှိတယ်ပေါ့နော်။တောင်တူလေကျမတို့အမျိုးပဲရှိတယ်။စိတ်ရှောင်တစ်ချွတ်ကလေးတော့ရှိတယ်ဒါပေမဲ့အခုထိတဲ့လူကစိတ်ရှောင်လာရွာသားလာတော့ကျမတို့လည်းတိကျမသိဘူးပေါ့နော်
။လက်တလောလေရင်ပုံကျမှုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ဒေါ်လာရင်းအားစုနဲ့စစ်ကောင်စီကိုဆက်သွယ်ဖို့ကြိုးစားပေမဲ့အဆက်အသွယ်မရသေးပါဘူး။အလားတူဧပြီလ၁ရက်နေ့နေကင်းပိုင်းကမိုးပြဲမြို့ကိုလေရင်နဲ့ဘုံးတစ်ခါကျဲခဲ့ပေမဲ့လူအထိခိုက်မရှိဘူးလို့ဒေသခံကပြောပါတယ်။မတ်လ၂၂ရက်နေ့မှာလည်းတိုက်ပွဲဖြစ်ပွားတာမရှိတဲ့ဖဲခုံမြို့နယ်လက်ဤကျေးရွာစေးရုံကိုပေါင်900ဘုံးနဲ့၄ချိန်လာရောက်ကျဲချတိုက်ခဲ့တာကြောင့်စေးရုံဝန်ထမ်းနဲ့အရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရရှိပြီးတော့အဲ့ဒီတဲက၂ဦးမှာပြင်းပြထန်ထန်ဒဏ်ရာရရှိထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။